ဟာမတ်ဖန်စီထားတဲ့တစားကန်တွေပြန်လည်လွတ်မြောက်လာရေးအတွက်ကိုယာယီအပြစ်ခတ်ရပ်နိုင်ဖို့အမေရိကန်ကဆက်လက်ကြိုးပမ်းနေနေမှာပဲဂါဇာတောင်ပိုင်းကရာဖာမြို့ရဲကိုဝေရောက်နိုင်အောင်လို့အသင့်ပြင်ထားဖို့အတွက်သူ့ရဲ့တပ်တွေကိုအစ္စရေးဝန်ကြီးချုပ်ကအမိန့်ပေးလိုက်ပါတယ် အပြစ်ခတ်ရစရေးအဆိုပြုချက်ပေါ်ဟာမတ်ရဲ့တောင်းဆိုချက်ကိုပယ်ချခဲ့ပြီးနောက်ထပ်မှာပဲဝင်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကအခုလိုမျိုးသူ့ရဲ့တပ်တွေကိုအသိမြင်ထားဖို့ပြောကြားခဲ့တာပါ။အီဂျစ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့မှာဂါဇာမြောက်ပိုင်းကပါလက်စတိုင်းသိမ်းတဲ့ခြေခိုးလှုံနေကြတာမို့အစ္စရေးတို့ဝင်ရောက်ထိုးစစ်ဆင်တိုက်မဲ့ပုံမှာဆွေးရမှုတွေလည်းကြ အစ္စရေးအတိုက်ခံတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်2023အောက်တိုဘာ9ရက်ကဟမတ်စ်တို့တိုက်ခိုက်မှုအတွင်းမှာဖမ်းဆီးခံသွားရတဲ့ဒီအစ္စရေးတစားခံတွေပြန်လည်လွတ်မြောက်လာရေးကအဓိကဖြစ်တယ်လို့အရေးပေါ်စစ်ဖက်ဆိုင်ရာအစိုးရအဖွဲ့တွေကဘန်နီဂန့်စ်နဲ့ဂဲဘီအယ်ဆန်ကော့တို့နဲ့တွေ့ဆုံစဉ်မှာနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။တစားခံတွေသွားပြန်လွတ်လာမယ်ဆိုရင်တခြားကိစ္စတွေအများကြီးပါဟမတ်စ်တို့အဆင်ပြေသွားလိမ့်မယ်လို့လည်းဒီအတိုက်ခံကောင်းဆောင်ရာယာလက်ပစ်နဲ့တွေ့ဆုံစဉ်မှာလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြအဖွဲ့အစားစစ်ပွဲစတင်ခဲ့ပြီးတဲ့နောက်ဝင်ကြီးဘလင်ကင်အစ်စ်အလေပိုင်းကို၅ချိန်မြောက်ရောက်နေတာဖြစ်ပါတယ်။ကတာနိုင်ငံကြောင်းဝင်ဆေးဆက်ပေးနေတဲ့ဒီဟာမတ်စ်တို့ဖမ်းထားတဲ့အစ္စရေးတစားခံတွေလွတ်မြောက်ရေးနဲ့ဂါဇာဒေသကပါလက်စတိုင်းတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးယာယီအပြစ်ရသဘောတူညီမှုရနိုင်ဖို့အတွက်ကိုစူးစမ်းနေတာပါ။အစ္စရေးဝန်ကြီးချုပ်ကတော့ဟာမတ်စ်တဖွဲ့လုံးအမြင့်မပြတ်တဲ့၍ဆက်တိုက်သွားမယ်လို့ဗုဒ္ဓဟူးနေ့ကပဲပြောကြားခဲ့ပါတယ်။